ကမ်ဘောဒီးယားဘရင်နိုရိုဒမ်ရှီဟာမွန်းနီရဲ့ဖိတ်ကြားချက်နဲ့လေးရဲ့ကျန်းနှစ်နိုင်ငံချစ်ကြည်ခီးတွားရောက်နေတဲ့မြန်မာသမရဦးထင်ကျော်နဲ့ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းတို့စနေနေ့တွေ့ဆုံပြီးတဲ့နောက်မှာကမ်ဘောဒီးယားမြန်မာနှစ်နိုင်ငံကြားကုန်သွယ်ခီးတွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေမှာဆက်ဆံရေးတိုးမြှင့်ဖို့အတွက်တန်တိထံချခဲ့ကြတယ်လို့ဝန်ကြီးချုပ်ရဲ့လက်ထောက်ကပြောပါတယ်။သမရဦးထင်ကျော်ကနှစ်နိုင်ငံကြားကုန်သွယ်ခီးတွားလုပ်ငန်းနဲ့ပညာရေးဆိုင်ရာကဏ္ဍတွေဖွံ့ဖြိုးအောင်လုပ်ဖို့အခွင့်အလမ်းတွေရှိနေတာမို့တိုးတက်အောင်ပူးပေါင်းဆောင်ရွက်ချက်ကိုအကြံပြုခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကလည်းဒီအကြံပြုချက်ကိုသဘောတူခဲ့ပါတယ်။ဒါအပြင်ကမ်ဘောဒီးယားဖုန်တော်ကြီးတွေကိုမြန်မာနိုင်ငံမှာပညာသင်ခွင့်ရဖို့အတွက်ပညာသင်ဆုပေးခဲ့တာတွေအတွက်လည်းကျေးဇူးတင်ကြောင်းပြန်လည်တောင်းပြန်ခဲ့ပါတယ်။နိုင်ငံအနေနဲ့ ACM ECS ARD ကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာ CLMV ကမ်ဘောဒီးယား၊လာအိုစ်၊မြန်မာ၊ဗီယက်နမ်လေးနိုင်ငံပူးပေါင်းဆောင်ရွက်ရေးမဲခေါင်ဒေသရင်းပူးပေါင်းဆောင်ရွက်ရေးနဲ့အာဆီယံဆိုင်ရာမူပေါင်းတွေအတွင်းကမ်ဘောဒီးယား၊မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးတက်ခိုင်မာအောင်လုပ်ဖို့လည်းဝန်ကြီးဟွန်ဆန်းကပြောကြားခဲ့ပါတယ်။ကသမရဦးထင်ကျော်နဲ့ဇနီးကိုတောက်ကြံနေမှာဘင်းရန်နန်းတော်မှာဂုံပြုတ်ခန်းနာနဲ့ကြိုဆိုခဲ့တာဖြစ်ပြီးဘင်းမင်းမြတ်နဲ့တွေ့ဆုံစဉ်မှာလည်းပညာရေးသာသနာရေးနဲ့ယဉ်ကျေးမှုဆိုင်ရာကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်ဆွေးနွေးခဲ့ပါတယ်။သမရဦးထင်ကျော်နဲ့အဖွဲ့ဟာတနင်္လာနေ့မှာကမ်ဘောဒီးယားချစ်ကြည်ခီးစဉ်ကိုဆုံးသက်မှာဖြစ်ပါတယ်။